တော်တာရှင်များခင်ဗျာငါးသက်ရှင်နဲ့များလွတ်လာရေးနေ့မှာပြည်ပရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတို့ရဲ့တွေ့မြင်ခံစားချက်တွေကိုအခုဆက်လက်နားဆင်ပါ
ဒီတော်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရဝန်ကြီးဦးဖို့လက်တင်ကလွတ်လပ်ရေးနေ့ကိုအခုလိုမှတ်ချက်ချပါရစေ။ကျွန်တော်တို့တိုင်းပြည်မှာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တကွမြို့သားကောင်းဆောင်ကြီးတွေမြို့မှန်းခဲ့တဲ့လွတ်လပ်ရေးအနှစ်သာရတွေဆုံးရှုံးနေတာတိုင်းလုံးတစ်ပြည်လုံးထွေထွေချက်တဲကြီးတွေနဲ့ရင်ဆိုင်နေကြရတာကိုတွေ့မြင်ရတာတော့အင်တန်စိတ်မကောင ပြီးဆောင်နိုင်ခဲ့ရမယ်အစားခုချိန်မှာစစ်အာဏာရှင်စနစ်အောက်မှာတိုင်းပြည်အဖက်ဖက်ကယိုယွင်းနေတယ်လို့နိုင်ငံတကာအလဲမှာလည်းမျက်နှာငယ်နေရတဲ့ဘဝကိုရောက်နေတာလေတန်ဝေကရသင့်ကြပြီလို့ကျွန်တော်ပြောချင်ပါတယ်သူသဖြင့်တော့အခုချိန်မှာလွတ်လပ်ခွင့်ကိုမျက်နှိုးကြတဲ့ဒီမိုကရေစီကိုလိုလားကြတဲ့လူတွေဟာလွတ်လပ်ခွင့်ကိုမျက်နှိုးမိုံဒီမိုကရေစီကိုလိုလားမိုံနဲ့ထောင်သွင်းချင်းချခံနေကြရတိုးတွေတောင်တွေထဲမှာမိသားစုနဲ့တကွဲတပြားနဲ့ဘဝတွေဆုံးရှုံးနေကြရတာဟာအင်မတန်မှတိုင်းပြည်အတွက်ကောအလုံးအတွက်နစ်နာတယ်လို့ပြောချင်ပါတယ်။ဒါကြောင့်မို့လို့ဒီကနေ့တိုင်းပြည်ရဲ့အာဏာကိုချုပ်ကန့်ထားတဲ့စစ်ဘိုလ်ချုပ်ကြီးတွေပါဝင်တပ်မတော်သားအလုံးတွေအနေနဲ့ရောတကယ်လွတ်လပ်ရေးဖခင်ကြီးတွေရဲ့လိုလားချက်ကိုမိမိတို့ကိုယ်တိုင်လုပ်နေလားမလုပ်နေဘူးလားဆိုတာကိုမှန်မှန်ကန်ကန်ရဲရဲရဲပြန်လည်သုံးသပ်ရေးကြဖို့လေလိုမယ်။ညှိနှိုင်းတိုင်ပင်နဲ့နီးလန်းနဲ့တိုင်းပြည်ရဲ့အကောင်းဆုံးအဖြေကိုရှာသွားဖို့အချိန်ကျနေပြီလို့ပြောချင်ပါတယ်ခင်ဗျာ။
ကျန်းကောင်းတော်တူဦးဖြစ်တဲ့ဟမ်ရောက်ရွေက
ကျွန်တော်တိတလောက်ကတော့ဒီပင်လုံစာချုပ်ကာလာတုံးအောင်ဆိုတန်ရင်သားလေရောဗမာပြည်မှာရှိတဲ့လူမျိုးလေရောအကုန်လုံးကတန်းတူပြီးတော့မှဒီပြည်တော်စုကြီးဟာကျွန်တော်တို့တိုင်းပြည်ဆိုတဲ့ဟာယူဆကြပါတယ်အတိတ်ပဲကတော့ကျမ်းဖြစ်စေဗမာဖြစ်သည်ဖြစ်စေဒါအတူတူပါပဲ။ပေါင်းပြီးတော့မှဒီတော်စုကြီးကိုတည်ဆောက်မယ်ဆိုတာသူပန်းခဲ့တယ်လို့ကျွန်တော်နားလည်ပါတယ်။အခုဆိုရင်တိုင်းသားလေးမျိုးလင့်ဒါမကပဲနဲ့ကျွန်တော်တို့ဒီမိုကရေစီလိုလားတဲ့ဗမာတူတူပါအပါအဝင်ပျော်လင့်ထားတဲ့အတိုင်းမဖြစ်လာဘူး။ဘာကြောင့်လဲဆိုရင်အခုကြည့်လိုက်ရင်မြန်မာပြည်မှာကဘဒူးမအခွင့်ရေးမရှိဘူးတတ်မတော်တစ်ဖက်သဲစစ်ဘုံဖြစ်တဲ့တတ်မတော်လေးပဲသူတို့ကြိုက်တယ်လို့သူတို့လှုပ်သွားတယ်လူတို့လိုလားတဲ့ကိစ္စလေးကိုလုံးဝဂရုမစိုက်ပဲလုပ်နေတယ်ဆိုပြောချင်တာအခုကတိုင်းသားလည်းတန်းတူမဟုတ်ဘူးဗမာလူတို့လည်းတန်းတူမဟုတ်ဘူးစစ်တပ်စစ်ဘုံဖြစ်မှအခွင့်ရေးရှိတယ်လူရိုးရိုးတန်းတန်းဆိုရင်ဒါအခွင့်ရေးမရှိဘူးဖြစ်နေတာပဲ
ဘရင်ကောင်းဆောင်တဦးကတော့ဘဒူမန်ရှာပ
ါ။ရှီရှာရဲ့ကိုလိုနီဘွားကိုလည်းရောက်ခဲ့တယ်၊ဂျပန်ဖက်စစ်တဲ့အောက်ကိုလည်းရောက်ခဲ့တယ်။အဲဒီကာရုံကလိုလာရေးကိုသူတွေကတကယ်ကိုလိုချင်ကြတယ်၊စူးစားကြတယ်ပေါ့တိုင်းနာလူမျိုးအလုံးပဲ။လိုလာရေးအပေါ်မှာလည်းပြိတ်ပြီးတော့ညောင်းလင်းချက်ကြီးကြီးထားခဲ့ကြပါတယ်။လိုလာရေးရပြီးတဲ့အခါကျရင်တော့တန်းပြူဘလူးထူတောင်လဲဘလူးစီရင်ဝါပြောစာရမလဲ။နဂနီတချင်းနားတော်ချင်းလဲတန်းမီဂျီကားရဲ့ညောင်းမန်းချက်ဘလောက်ကြီးခဲ့တယ်လဲဆိုတော့ကအဲ့ဒါနီးတဲ့ချင်းနဲ့မှလည်းပေါ်လာပဲကြတော့လည်းလိုလာရပြည်နယ်နောက်ပိုင်းမှာသူရဲ့အနည်းအရသာတွေကိုဒီနေ့ထိတန်းလူကြီးတွေဘယ်သူမှခံစားလို့မရဘူးအတိုင်းပြတစ်ချင်းချင်းနဲ့ပို့ပြီးတော့ငွဲပြကြလာပြီးတော့ပြည်နယ်မှုကလည်းပို့ပြီးတော့ပြင်းထန်လာတာကိုတွေ့ရတဲ့ခါကျတော့အဲ့လိုလာရအတူနဲ့အတူပေါ်လေညောင်မန်းကဲ့သို့မြတ်ကတဲတဲ့ရေတုံးကိုဖြစ်ခဲ့တယ်ကလိုလာရကြားခဲ့ပြီးမြတ်တန်းပြတကယ်မလိုလာသေးဘူး သူလည်းအတွက်ဆက်ကျိုးပန်းအောင်မယ်ကျိုးပန်းတဲ့အခါမှာလည်းငွေရန်ထူချပြုံးပြီးတော့အပြင်းအထန်ကျွန်တော်ကျိုးရမယ်ဆိုတဲ့အချက်ကိုပဲကျွန်တော်ပြောချင်ပါတယ်အဲ့ဒါပါပဲ
ချင်းလူမျိုးကောင်းဆောင်တွန်ခတ်ရဲ့ရင်ဖွင့်တံကိုလည်းနားဆင်ကြည့်ပါအောင်ခင်ဗျာ
ဆိုလို့ရှိရင်ကျွန်တော်တိုင်းနာပြည်သူရဲ့တော်လေးဟိုပြောရှင်ကြရပေါ့နော်တိုင်းနာပြည်သူရဲ့စာပြည်လွတ်လပ်ရေးကျွန်တော်ရိုးရဓလေ့တွေကိုလည်းလွတ်လွတ်လပ်လပ်တင်ပြဖို့ကျွန်တော်ချိန်သိမ်းဖို့ရရှိခဲ့တယ်အစ်စိုးရမဖြစ်ခင်အစ်ပေါ့လေစစ်စိုးရတက်ပြီးတဲ့နောက်ပိုင်းကျွန်တော်လွတ်လပ်ရေးရအလူနဲ့စုရဲ့ခိုးယူခြင်းကိုခံခဲ့ရတယ်။ဟိုဘာသာရေးလွတ်လွတ်လပ်လပ်ပုဂ္ဂိုလ်ခွင့်လည်းမရခဲ့ဘူး။ဟိုကျွန်တော်ဖျားကြောင်းအဆောက်အုံနေလဲကျွန်တော်ဟိုဆောက်ခွင့်မရဘူး။ပရမအနည်းဆက်ခံရတယ်ပရမဒီအတ္တမလိုအပ်ပြီးလိုက်ခံရတယ်။ရွာတွေပိုင်းမှာဆိုလို့ရှိရင်သူတို့ရွာတွေဖျက်သွားတဲ့စစ်ကြောင်းတို့ပေါ့ဆိုလို့ရှိရင်လည်းရွာသားတွေရဲ့ပစ္စည်းတွေကိုလည်းဘာမှပိုးခမပေးပဲနဲ့သူတို့လူယူတယ်။ဟောကျဲတော်သူစားနေလို့သူတို့ရိုက်သက်စားတယ်။ဘရမကျောင်းမရှိတဲ့ကျောင်းရှာဘရမကျောင်းတရားရရအစသူတို့မုတ်ဆိုးမအဆိုးခိုင်းနေတယ်နှိမ့်ဆက်တယ
်တော်တာရှင်များခင်ဗျာမြမလွတ်လပ်ရေးနေ့အခမ်းအနားတွေကိုဂျပန်နဲ့ကိုရီးယားနိုင်ငံတွေမှာလည်းမြမဒီမိုဆီအရေးလှုပ်ရှားသူတွေကကျင်းပခဲ့ကြပါတယ်ဒီအကြောင်း VOA အဖွဲ့သားဦးကျော်အောင်လွင်ကဆက်ပြီးတင်ပြပါလိမ့်မယ်ခင်ဗျာ
အခုချိန်ဟာတောင်ကိုရီးယားနိုင်ငံမှာရေခဲအမှတ်ရောက်အောင်အိပ်စက်နေတဲ့ချိန်လည်းဖြစ်ပါတယ်အဲဒါကြောင့်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကိုရီးယားဌာနကွဲကလူတွေဟာလွတ်လပ်ရေးနေ့အခမ်းအနားကိုသူတို့ရဲ့ရုံးခန်းမှာပဲအချင်းချင်းပြီးတော့ကျင်းပခဲ့ကြတယ်လို့ဆိုပါတယ်အခမ်းအနားမှာလူ30ကျော်တက်ရောက်ခဲ့ပြီးလွတ်လပ်ရေးနေ့နဲ့ပတ်သက်တဲ့ဟောပြောမှုတွေပြည်ပရောက်မြန်မာဒီမိုကရေစီအဖွဲ့အစည်းတွေကပေးပို့တဲ့လွတ်လပ်ရေးနေ့သတင်းလောတွေကိုဖတ်ကြားခဲ့ကြတယ်လို့သိရပါတယ်။ NLD လွတ်မြောက်နယ်မြေကိုရီးယားဌာနကွဲရဲ့ပြန်ကြားရေးမှူးကိုရန်နိုင်ထွန်းကတော့လွတ်လပ်ရေးနေ့နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ကျွန်တော်မြန်မာနိုင်ငံကြီးကဆိုလို့ရှိရင်အခုအချိန်အထိလွတ်လပ်တယ်ဆိုတော့လည်းပဲမလွတ်လပ်သေးပါဘူး။အဲ့တော့လွတ်လပ်ပြီးတော့မလွတ်လပ်တဲ့နိုင်ငံမှာကျွန်တော်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအားလုံးဟာတကယ်စစ်မှန်တဲ့လွတ်လပ်ရေးကြီးရအောင်ဒုတိယမြောက်လွတ်လပ်ရေးတပ်ဖွဲ့ကြီးကိုစုံကန်းတိုင်အောင်အောင်မြင်နိုင်တဲ့အထိကျွန်တော်ရရှိနိုင်ဖို့အတွက်ကပြည်သူသားအားလုံးကတာဝန်ရှိပါတယ်။လို့ကြောတက်ကြွစွာနဲ့အဲ့ဒါဝိုင်းဝန်းပြီးတော့ဆောင်ရွက်မယ်ဆိုလို့ရှိရင်စစ်မှန်တဲ့လွတ်လပ်ရေးကြီးကမကြာမီအချိန်နဲ့မှရရှိလာလိမ့်မယ်ကျွန်တော်နေကြုံကြည်ပါတယ်ခင်ဗျာ
။တောင်ကိုရီးယားကကိုရီးယားနိုင်ငံထွန်းမှာဂျပန်နိုင်ငံမှာလည်း58ကျင်းမြောက်လွတ်လပ်ရေးနေ့ထိမ့်မှတ်အခမ်းအနားတစ်ခုကို NLD လွတ်မြောက်နယ်မြေဂျပန်ဌာနအခွဲကမနေ့ပိုင်းမှာကျင်းပခဲ့ပြီးညနေပိုင်းမှာတော့ဂျပန်နိုင်ငံရောက်မြန်မာဒီမိုကရေစီလှုပ်ရှားသူစုစုပေါင်း120လောက်ဟာတိုကျိုမြို့မှာရှိတဲ့မြန်မာတန်ရုံးရှိမှာဆန္ဒပြခဲ့ကြတယ်လို့သိရပါတယ
်ဒီနေ့ကလက်လိုက်ရေးနေ့လည်းဖြစ်တယ်အန်တာဝရီဦးအတင်ဖတ်ခံရတဲ့နေ့လည်းဖြစ်တယ်ဦးအတင်နေ့ကတော့လာစဉ်လာစဉ်၄ရက်နေ့တိုင်း၄ရက်နေ့တိုင်းကိုဦးအတင်လွတ်မြောက်ရေးအတွက်ကြီးစုပြီးတော့ကျွန်တော်တို့တန်ရုံးရှိမှာတော်ပြီးတောင်းဆိုကြတဲ့ဆန္ဒပြကြတဲ့အစီအစဉ်ဟာရှိတယ်ဒီနေ့ကတော့ဒီဇန်နဝါရီ၄ရက်နေ့တော့လိုက်နေတိုက်ဆိုင်နေတဲ့အတွက်ဒီနှစ်ခုကိုပေါင်းပြီးတော့ကျွန်တော်တို့လူကြေကြေပဲလူ120လောက်လာတာ
NLD လွတ်မြောက်နေမြေဂျပန်ဌာနခွဲကဒုဥက္ကဋ္ဌဦးလာဟန်ပြောသွားခဲ့တာပါဂျပန်နိုင်ငံတိုကျိုမြို့မှာဆိုရင်လည်းအခုချိန်ဟာရေခဲအမှတ်နီးပါးလောက်အေးဆက်နေတဲ့အချိန်ဖြစ်ပါတယ်တိုကျိုမြို့မြန်မာတန်ရုံးရှိကဆန္ဒပြကြသူတွေဟာအချိန်နှစ်နာရီကြာအောင်ဆန္ဒပြခဲ့ကြတယ်လို့လည်းသိရပါတယ်ခင်ဗျာ
တော်တာရှင်များခင်ဗျာ58ကျင်းမြောက်လွတ်လိုက်နေအထိမ့်မှဖြစ်အမေရိကန်နိုင်ငံဝါရှင်တန် DC မှာရှိတဲ့မြန်မာတန်ရုံးရှိပါလေမြန်မာဒီမိုကရေစီလှုပ်ရှားသူတွေကအခုအတန်လွှင့်နေတဲ့အချိန်မှာဆန္ဒပြနေကြတယ်